သမ္မတဒေါ်လန်ထရမ့်ကအမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုနယ်စပ်မှာတရိုင်းတိဆောက်ရေးနဲ့ပတ်သက်တဲ့မိန့်ခွန်းကိုအင်ကာနေညကရုပ်မြင်သံကြားကနေတိုက်ထုတ်လွှင့်လိုက်ပါတယ်။သူတောင်းဆိုနေတဲ့တရိုင်းတိဆောက်ရေးရန်ပုံငွေခွဲဝေချထားရေးနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့ညှိနှိုင်းလို့မရပဲအစိုးရဌာနတချို့ပိတ်ထားရတဲ့အတွက်လဲစိုးရိမ်နေအကြောင်းပြောဆိုလိုက်ပါတယ်။ဒီမိုကရက်မတ်တွေကတော့သမ္မတအနေနဲ့အမေရိကန်ပြည်သူတွေကိုတစားကန်လုပ်နေတာတွေကိုရက်တန်းကရက်ပြီးအစိုးရရုံးတွေပြန်ဖွင့်ဖို့တိုက်တွန်းရင်းတုံ့ပြန်လိုက်ပါတယ်။VOA ရဲ့အင်ဖြူတော်သတင်းတော့ Basti Wira Kuswara သတင်းပေးပို့ထားတာကိုဒေါကင်ဆိုးဝင်းကပြောပြပေးမှာပါရှင်
။ကောင်းပါပြီရှင်။ American အစိုးရလုပ်ငန်းတချို့ရပ်ဆိုင်းရတဲ့အဓိကအကြောင်းရင်းဖြစ်တဲ့ဒတိုင်းတိဆောက်ရေးရန်ပုံငွေနဲ့ပတ်သက်ပြီးသမ္မတနဲ့ Democrat အမတ်တွေအကြားအခြေအတင်ဖြစ်ရတာကြောင့်သမ္မတ Trump က American တောင်ပိုင်းနယ်စပ်မှာဒတိုင်းဆောက်လို့ရေးရန်ပုံငွေအပါအဝင်နယ်စပ်လုံခြုံရေးတိုးမြှင့်ဖို့လိုအပ်တယ်လို့အခုလိုပြောဆိုလိုက်ပါတယ်
။ In the last 2 years, ICE officers made 266,000 arrests of aliens.
ဒီကဲနဲ့နှစ်အတွင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေကရုံးရင်းဆန်ခတ်ဖြစ်အောင်လုပ်တဲ့သူ3,000၊လိမ်မိုင်းဆန်ရပြစ်မှုကျူးလွန်သူ3,000နဲ့အကြမ်းဖက်လူသတ်သူ4,000အပါအဝင်ပြစ်မှုမှတ်တမ်းရှိတဲ့နိုင်ငံခြားသား26,600ကိုဖမ်းဆီးခဲ့ပါတယ်
။နေဆက်ဒေသမှာလူလူချင်းစာနာထောက်ထားမှုနဲ့အမျိုးသားလုံခြုံရေးအတွက်အကြက်တဲတွေတွေ့နေရတယ်ဆိုတာကိုသမ္မတထရမ့်ကမိမောင်းထုတ်ပြပြီးဒီမိုကရက်တွေကဒီပြဿနာအဖြေရှာဖို့ညှဉ်းဆန်နေကြတယ်လို့ဆွတ်ဆွဲလိုက်ပါတယ်
။ The federal government remains shut down for one reason and one reason.
ပြည်အောင်စုအစိုးရရုံးတွေဆက်ပြီးပိတ်ထားတဲ့အကြောင်းရင်းတစ်ချက်ရှိပါတယ်။အကြောင်းရင်းကတစ်ချက်သေးပါ။ဒီမိုကရက်တွေကနေဆက်လုံခြုံရေးအတွက်ရန်ပုံငွေမပေးလို့ပဲဖြစ်ပါတယ
်။သမ္မတထရမ့်မိန့်ခွန်းပြောပြီးပြီးစင်ပါပဲ။အထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အမတ်ချက်ရှူမာကအခုလိုတုံ့ပြန်လိုက်ပါတယ်
။ We don't govern by temper tantrum. No president should pound the table and demand he gets his way.
ကျွန်တော်တို့အနေနဲ့ဒေါသစိတ်နဲ့ဝုန်းနိုင်ကျဲအုပ်ချုပ်လို့မရပါဘူး။ဘယ်သမ္မတကမှသူတောင်းဆိုတာတွေမရလို့ရှိရင်အစိုးရရုံးတွေပိတ်ပစ်မယ်လို့စပွဲကိုလက်နဲ့ထုပြီးတော့မပြောသင့်ပါဘူး။တန်းနဲ့ချီတဲ့အမေရိကန်တွေကိုအပေါင်းပစ္စည်းလိုသဘောထားပြီးတော့နစ်နာအောင်မလုပ်သင့်ပါဘူး
။အောက်လွှတ်တော်ကနေအစိုးရရုံးတွေပြန်ဖွင့်နိုင်ရေးဥပဒေချမ်းကိုအတီးပြုတ်ခဲ့ပေမဲ့လို့သမ္မတကလက်မှတ်မထိုးဘဲပယ်ချခဲ့တာနဲ့ပတ်သက်ပြီးအောက်လွှတ်တော်ဥက္ကဋ္ဌနင်စီပလိုစီကအခုလိုပြောပါတယ်
။ Over his obsession with forcing American taxpayers to waste billions of dollars on an expensive
တရိုင်းဆောက်ဖို့အတွက်မက္ကဆီကိုနိုင်ငံကပေးလိုက်မယ်ဆိုတာကိုသူကတိပေးထားပြီးသားပါ။အခုတော့သူဆွဲလန်းနေတဲ့တရိုင်းဆောက်လုပ်ရေးကတံပိုးကြီးသလိုထိရောက်မှုမရှိဘဲအမေရိကန်အခွန်အန်းတွေရဲ့သန်းနယ်ချီတဲ့ဒေါ်လာတွေအလဟတဖြုံးနှီးပစ်ဖို့ဖိအားပေးနေတာဖြစ်ပါတယ်
။ဒီမိုကရက်တွေကနေဆက်လုံခြုံရေးအတွက်ရန်ပုံငွေ 1.3 ဘီလီယံဒေါ်လာလိုလိုလားလားခွဲဝေချထားဖို့သဘောတူခဲ့ပေမဲ့သမ္မတထရမ့်ကတော့တတိုင်းတိဆောက်ဖို့ 9.9 ဘီလီယံဒေါ်လာလိုအပ်တယ်လို့တောင်းဆိုနေတာဖြစ်ပါတယ်။
At the request of Democrats, it will be a steel barrier rather
ဒီမိုကရက်တွေရဲ့မြစ်တာရက်ခံချက်အများဆိုရင်တော့ကွန်ကရစ်အင်္ဂရေတတိုင်းအစားတမ္မနီအကာအရံပဲစောက်လို့ရမှာပ
ါဒီမိုကရက်တွေကတမ္မနီခြံစည်းကိုစောက်လို့ဖို့သမ္မတကိုတောင်းဆိုထားတာမဟုတ်ဘူးလို့ညင်းဆိုကြပေမဲ့နေဆက်လုံခြုံရေးအတွက်တော့သူတို့ပံ့ပိုးမယ်လို့ပြောထားပါတယ်နှစ်ဖက်အခြေအတင်ဖြစ်နေတဲ့အပေါ် George Washington တက္ကသိုလ်ရဲ့ပါမောက္ခ Stephen Billet ကအခုလိုသုံးသပ်ပါတယ
် If in fact a compromise emerges it will be overa change in some of the rhetoric
တကယ်လို့အပေးယူလုံနိုင်ကြမယ်ဆိုရင်တော့လေလုံးထွားပြောနေတဲ့တချို့ပြောင်းသွားနိုင်ပါတယ်ကဲကျွန်တော်တို့တတိုင်းနဲ့ပတ်သက်ပြီးဆက်မပြောကြတော့ပဲတခြားနည်းတစ်ခုအနေနဲ့နေဆက်လုံခြုံရေးအကြောင်းပဲစပြီးပြောအောင်ဆိုပြီးနှစ်ဖက်ညှိတင်ပါတယ
်အကဲခတ်ဝေဖန်သူတွေကတော့တမရအနေနဲ့လွှတ်တော်ရဲ့အတီးပြုတ်ချက်မယူဘဲတတိုင်းဆောက်လုပ်ရေးအတွက်အမျိုးသားအရေးပေါ်အခြေအနေကြေညာပြီးစ조사နိုင်တယ်လို့သုံးသပ်ခဲ့ကြပေမဲ့တမရထရမ့်ကအရေးပေါ်အခြေအနေတော့မကြေညာခဲ့ပါဘူးသမ္မတထရမ့်ကဒီမိုကရက်လွှတ်တော်အမတ်တွေနဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာဆက်ပြီးစေစံညှိနှိုင်းအောင်မယ်လို့ပြောပါတယ်ရှင်